ရခိုင်ပြည်နယ်မှာအခြေစိုက်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေပေါ်ဒေသခံတွေကနားလည်မှုလွဲနေတာတွေရှိခဲ့ပါတယ်။စစ်တွေနဲ့မြောက်ဦးမျိုးတွေမှာ MSF ကိုဆန္ဒပြလာတာတွေလည်းရှိခဲ့ပါတယ်။အဲ့လိုဖြစ်ရတွေ့ပေါ် MSF အနေနဲ့တခုခုပြောကြင်တာရှိပါသလားခင်ဗျာ
Yes we understand that there is some perception from parts of the community
ရခိုင်ပြည်ဒေသခံတွေကနယ်စည်းမထဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေဟာဘက်လိုက်မှုတွေရှိတယ်ဆိုပြီးထင်မြင်နေတာတွေရှိတယ်ဆိုတာကျွန်တော်တို့နားလည်ထားပါဗျာအဲ့ဒီလိုထင်မြင်မှုတွေဟာနယ်စည်းမထဆရာဝန်များအဖွဲ့အပါအဝင်သက်ဆိုင်သူအလုံးတွေမဖြစ်သင့်တဲ့ကိစ္စပါနယ်စည်းမထဆရာဝန်များအဖွဲ့ MSF ဟာကျန်းမာရေးအဖွဲ့တစ်ခုသာဖြစ်ပါတယ်တခြားဘာမှလှုပ်ဆောင်တာမရှိပါဘူး MSF ဟာမြန်မာနိုင်ငံမှာကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူတွေကိုအကူအညီပေးဖို့ရှိနေတာဖြစ်ပါတယ
် MSF Holland နဲ့ MSF Switzerland အဖွဲ့တွေဟာမြန်မာနိုင်ငံမှာဘယ်လိုလုပ်ငန်းတွေလုပ်နေတာပါလဲရခိုင်ပြည်နယ်အပါအဝင်တခြားပြည်နယ်တွေမှာရောဘယ်လိုလုပ်ငန်းဆောင်တာတွေရှိနေပါသလဲခင်ဗျာ
Yes we're a medical organization
ကျွန်တော်တို့ဟာကျန်းမာရေးကိစ္စတွေအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်အင်္ဂလိပ်လိုဒေါက်တာ Without Borders နယ်စည်းမထဆရာဝန်များအဖွဲ့လို့ခေါ်တာပါကျွန်တော်တို့ပြောခဲ့သလိုပါပဲကျွန်တော်တို့ဟာကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့သူတွေကိုအကူအညီပေးဖို့သာဖြစ်ပါတယ်လွန်ခဲ့တဲ့1992ခုနှစ်လောက်ကတည်းကကျန်းမာရေးဝန်ကြီးဌာနနဲ့လက်တွဲဆောင်ရွက်ခဲ့ပါတယ်ကျွန်တော်တို့အဓိကအကူအညီပေးနေတဲ့ကျန်းမာရေးစောင့်ရှောက်မှုတွေကတော့ငှက်ဖျားယောဂါ HIV နဲ့ TB အဆုတ်ယောဂါဝေဒနာခံစားနေရသူတွေကိုအကူအညီပေးနေတာဖြစ်ပါတယ်ကျွန်တော်တို့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေဟာရခိုင်ပြည်နယ်တစ်ခုတည်းမဟုတ်ပါဘူး။ရှမ်းပြည်နယ်၊ကချင်ပြည်နယ်၊တနင်္သာရီတိုင်းဒေသကြီးနဲ့ရန်ကုန်မြို့အပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်၅ခုမှာရှိပါတယ်။ရခိုင်ပြည်နယ်မှာဆိုရင်လူအဖွဲ့အစည်းအားလုံးက HIV နဲ့ TB ဝေဒနာခံစားနေရသူအားလုံးကိုအကူအညီပေးနေတာပါ။ဒါ့အပြင်ရခိုင်ပြည်နယ်ရဲ့မြို့နယ်၉ခုမှာကျွန်တော်တို့ရဲ့ရွှေပြောင်းသွားလာနေတဲ့ကျန်းမာရေးအဖွဲ့တွေရှိပါတယ်။အဲ့ဒီရွှေပြောင်းသွားလာပြီးအကူအညီပေးနေတဲ့ကျန်းမာရေးစောင့်ရှောက်မှုအဖွဲ့တွေဟာရခိုင်ပြည်နယ်မှာနေထိုင်ကြသူအလုံးအတွက်ဖြစ်ပါတယ်။ဘာသာလူမျိုးမခွဲခြားပဲကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်အပေါ်မှာသာအခြေခံပြီးအကူအညီပေးနေတာဖြစ်ပါတယ်။အဲ့ဒါဟာကျွန်တော်တို့ MSF အဖွဲ့ရဲ့ကျန်းမာရေးစောင့်ရှောက်ပေးမှုဆိုင်ရာယက်တီချက်ဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာဒေသခံတချို့ပြောနေကြတာက MSF အဖွဲ့ဟာဝန်ထမ်းတွေငှားရမ်းတဲ့အခါမှာရခိုင်တိုင်းရင်းသားတွေဆိုတာထက်မွတ်စလင်တွေကိုသာဦးစားပေးငှားရမ်းတယ်လို့ဆိုပါတယ်။အဲ့ဒီဟာမှန်ပါသလား
? I can say categorically that that is not true.
ကျွန်တော်တို့အနေနဲ့အသေးချာခွဲခြားပြီးပြောချင်တာကဒီကိစ္စမမှန်ပါဘူး။ရခိုင်ပြည်နယ်အပါအဝင်တခြားပြည်နယ်တွေမှာ MSF အဖွဲ့ရဲ့ဝန်ထမ်းငှားရမ်းခြင်းမူဟာတဦးချင်းစီရဲ့လုပ်ငန်းလှုပ်ဆောင်နိုင်မှုအရည်ချင်းပေါ်ကြည့်ပြီးငှားရမ်းတာဖြစ်ပါတယ်။ဒါက MSF အဖွဲ့ရဲ့ဝန်ထမ်းငှားရမ်းတဲ့မူဖြစ်ပါတယ်။တဦးချင်းစီရဲ့လုပ်ငန်းအပေါ်ကျွမ်းကျင်မှုကိုကြည့်ပြီးတော့သာငှားရမ်းတာပါ။ရခိုင်ပြည်နယ်မှာကြည့်ရင်လုပ်ငန်းကျွမ်းကျင်မှုပုံကိုအစဉ်သင့်ရှိမရှိဆိုတာလည်းရှိနိုင်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာရခိုင်ပြည်နယ်ကမဟုတ်ဘဲငှားရမ်းတာတွေရှိနိုင်ပါတယ်။တကယ်အရေးချင်းပြည့်မီတဲ့လူပုဂ္ဂိုလ်ကိုရခိုင်ပြည်နယ်မှာအမြဲတမ်းရှာမရနိုင်တာလည်းရှိနိုင်ပါတယ်။ဒါကြောင့်ပဂရိလိုအပ်ချက်အရရခိုင်ပြည်နယ်ကမဟုတ်ဘဲတခြားဒေသကအရေးချင်းပြည့်မီသူကိုငှားရမ်းရတာရှိနိုင်ပါတယ်။ဒါပေမဲ့ MSF ဖွဲ့ဟာမြန်မာနိုင်ငံမှာတည်းမဟုတ်ပါဘူး။တခြားနိုင်ငံတွေမှာလည်းအတူတူပါပဲ။အဲ့ဒါကတော့ဖြစ်နိုင်ရင်အရေးချင်းပြည့်မီရင်ဒေသဆိုင်ရာအလိုက်ရှာပြီးငှားရမ်းဖို့ဆိုတာပါပဲ။အခုလိုပြောခွင့်ရတဲ့အချိန်မှာပြောချင်တာကရခိုင်ပြည်နယ်မှာရှိတဲ့မြို့သူမဆို MSF အဖွဲ့မှာလောက်ကင်အခွန်လန်းပေါ်ရယ်ဆိုရင်ဝင်မလေးပဲလျှောက်ထားကြဖို့ဖိတ်ခေါ်ပါရစေ
။အဲ့ဒီလိုထင်လွဲနေတာတွေနားလည်မှုလွဲနေတာတွေကိုဖြေလျှော့ဖို့အတွက် MSF အဖွဲ့တွေအနေနဲ့ဘယ်လိုကြိုးပမ်းနေတာတွေရှိပါသလဲခင်ဗျာ
။ I think to repeat simple messages that hopefully everybody can understand.
အယူရှင်ဆုံးထပ်ပြောရရင် MSF ဖွဲ့ဆိုတာကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ဆရာဝန်တွေ၊သူနာပြုတွေ၊အများပြည်သူကျန်းမာရေးစောင့်ရှောက်မှုတွေမှာကျွမ်းကျင်တဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ကျန်းမာရေးအဖွဲ့တစ်ခုသာဖြစ်ပါတယ်။ကျွန်တော်တို့အလုပ်ကိုပြောမယ်ဆိုရင်နာမကျန်းဖြစ်နေသူ၊အရေးပေါ်ဆေးဝါးကုသမှုလိုအပ်နေသူ၊လူနာတယောက်ကျွန်တော်တို့စီကိုရောက်လာရင်ကျွန်တော်တို့တက်ကြွမှုနဲ့အမြန်ဆုံးကုသပေးရမယ်ဆိုတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့ကျင့်ဝတ်အရသာဆောင်ရွက်ရတာဖြစ်ပါတယ်။အဲ့ဒါဟာကျွန်တော်တို့ရဲ့ကျင့်ဝတ်ဖြစ်ပါတယ်။တခြားဘယ်လိုကိစ္စတွေကိုမှထည့်သွင်းစဉ်းစားဆောင်ရွက်တာမရှိပါဘူး။ကျွန်တော်တို့ MSF အဖွဲ့ဟာရခိုင်ပြည်နယ်မြို့နယ်အားလုံးမှာအသက်နှစ်နှစ်အောက်ကလေးတွေကာကွယ်ဆေးထိုးဖို့အတွက်အစိုးရကျန်းမာရေးဌာနကိုကူညီဖို့ပြင်ဆင်နေပါတယ်။ပြည်ပခန့်တွေကြောင့်ရခိုင်ပြည်နယ်မှာကလေးတွေကာကွယ်ဆေးထိုးတဲ့အစီအစဉ်ရပ်ဆိုင်ခဲ့ရပါတယ်။အရင်ကနိုင်ငံတကာအဖွဲ့တွေအနေနဲ့အဲ့ဒီလိုကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေမှာပါဝင်ခွင့်မရှိခဲ့ပါဘူး။အခုတော့ရခိုင်ပြည်နယ်မှာအသက်နှစ်နှစ်အောက်ကလေးတွေကာကွယ်ဆေးထိုးမဲ့ကိစ္စအတွေ့လမ်းစာမြင်နေရပါပြီ ရခိုင်ပြည်ရင်တခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာလည်းအလားတူလုပ်ငန်းတွေလုပ်ဖို့အစိုးရကျန်းမာရေးဝန်ကြီးဌာနကိုဝိုင်းကူဖို့ပြင်ဆင်ထားပါတယ်။